ဘူစိမန်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတွေလုပ်တော့မယ်ပေါ့လေအဲ့လိုပဲတခြားနေရာတွေမှာလည်းလုပ်နေတာပဲပေါ့လေကိုမိုးသွင်းနေတယ်ပေါ့လေပွဲကိုသွားတက်ဖို့များရှိပါလားခင်ဗျဟု
တ်ကဲ့ကျွန်တော်မနေ့ကကြာရင်တော့ကျွန်တော်ဟိုသွားဖို့ရှိပါတယ်ခင်ဗျဟုတ
်ဟုတ်ကဲ့အခုဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်ရေးအပိုင်းမှာတော့ဒီအားလုံးပေါ့လေသဘောတူညီချက်ရှိကြတယ်လို့ကျွန်တော်မြင်ရတယ်လေဒါပေမဲ့ဘယ်အပိုင်းကိုပြင်မလဲဆိုတဲ့အပိုင်းမှာပေါ့နည်းနည်းအငင်းကုန်ဖြစ်နေတာသိတယ်ပေါ့လေကိုမိုးသွင်းနေတယ်တော့ဘာလို့များမြင်လဲခင်ဗျ
ကျွန်တော်နားလည်ထားတာတော့ဟိုအနည်းနဲ့အញ្ញံဆိုသလိုပေါ့လေကျွန်တော်တို့မဖြစ်မနေပြင်ကိုပြင်ရမယ်ဆိုတာဒါကလက်ရှိဟိုမျက်မှောက်ခေတ်နိုင်ငံကြီးနေပေတဲ့လူကြီးအားလုံးနားလည်ပြီးဖြစ်တယ်လို့လည်းကျွန်တော်တို့ကတော့ယုံကြည်ပါတယ်ယုံကြည်ပါတယ်ဒါကြောင့်မလို့လေလက်ရှိကူလွတ်တော်မှာလည်းဒီဟာကိုပြင်ဖို့ကြာကိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအကောင့်တယ်ပေါ့ရေးဆိုရဲကော်မတီဆိုပြီးတော့ဖွဲ့လေးပေးထားတာရှိတယ်ဆိုတော့ပြောချင်တာကတော့ကျွန်တော်တို့ဒီအတိုက်ခံဘက်ကရောဒီအစိုးရဘက်ကရောအင်အားစုအားလုံးညီတော့ပြည်သူကပါဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ချင်တယ်ဆိုတာတော့ကျွန်တော်တို့တန်လျာဖြစ်စရာမလိုအောင်ရှင်းတယ်လို့ကျွန်တော်တို့နားလည်ပါတယ်ဆိုတဲ့အခါမှာကျွန်တော်တို့ဘယ်အချက်တွေပြင်မလဲပေါ့ကျွန်တော်အနေနဲ့တူတဲ့သဘောပေါ့လေပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ကတော့ဒီအစအနေဆုံးဒီအကုန်ပြင်ချင်တာပဲဘာကြောင့်လဲဆိုတော့စကြရဲရောဒီကောင်ကဒီဖွဲ့စည်းပုံအခြေခံဥပဒေက process မမှန်ခဲ့ဘူးပေါ့နော်လုံထုံးလုံးညီမမှန်ခဲ့ဘူးလို့ကျွန်တော်ကတော့နားလေတယ်တို့တော့လေကျွန်တော်တို့ကတစ်ဖက်ကပြင်ကြည့်ရမှာနိုင်ငံရေးလက်ရှိသွားနေတဲ့နိုင်ငံရေးအခြေအနေနဲ့ဖြစ်လာနိုင်တဲ့အခြေအနေတွေကိုကျွန်တော်တို့ကြည့်ပြီးတော့မှကျွန်တော်တို့ဟိုတပိုင်းစီပြင်သွင်းရင်လည်းပြင်ရမှာပေါ့လေချက်ချင်းကျွန်တော်တို့အားလုံးစုံပြင်လို့မရရင်တော့တေးကြတာတစ်ခုကတော့2015ဒီကောက်ပွဲမတိုင်ခင်မှာတစုံတရာတရားမျှတမှုရှိဖို့အတွက်ကျွန်တော်တို့တစုံတရာပြင်ရပါလိမ့်မယ်ပြင်ရပါလိမ့်မယ်အထူးသဖြင့်ကျွန်တော်တို့ဒီလူတူအကြောက်ကိုရည်ရွယ်ပြီးတော့မှကန့်သက်ထားတဲ့ဥပဒေမျိုးဖြစ်တဲ့ဒီ59စလိုဟာမျိုးနောက်တစ်ခုက59စနဲ့59ငါနဲ့ကလူပြောများကြတယ်သို့တော်လည်းတကယ်တမ်းပြောမယ်ဆို59ခကလည်းကျွန်တော်အနေနဲ့တော့အရေးကြီးတယ်လို့ထင်ပါတယ်ဥပမာနိုင်ငံတွင်းမှာအနည်း20ဇက်တိုက်နေထိုင်သူဖြစ်ရမယ်ဆိုတဲ့သကလုံးပေါ့ဒါမျိုးဆိုလို့ရှိရင်တချို့တိုင်းသားကောင်းဆောင်တွေရှိတယ်တိုင်းသားလက်နက်ကိုင်ကောင်းဆောင်တွေလည်းရှိကြတယ်သူတို့တွေဆိုရင်ဒီဘက်မှာအခြေအနေရစစ်တနေထိုင်ရတာတွေရှိတယ်ဆိုတော့အဲ့လိုမျိုးတွေဆိုလို့ရှိရင်လည်းဒီလူတွေအားလုံးကကန့်သက်ထားလို့ဖြစ်နေတယ်ဆိုတော့ဒီပြောရမယ်ဆိုတမနာဖြစ်ခွင့်အရေးချင်းဆိုတဲ့ကိစ္စကြီးမရှိမနေပြင်သင့်တယ်ဒါအပြင်ကျွန်တော်တို့မြင်တာကတော့အခုနောက်ဆုံးဒီ NLD နဲ့ဒီ68နဲ့လည်းဦးသွေးတင်ညာရထုတ်လာတဲ့436ဆိုတဲ့ကိစ္စပေါ့ဒါကလည်းဒါအတန်အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့လွတ်တော်ထဲမှာဒီတက်မတော်ကလွတ်တဲ့ကိုယ်စားလှယ်ဆိုပြီး25,000ကအပြေးတန်းကြီးပါနေတယ်အဲဒါတူပဲတစ်ဖက်မှာကဒီပြည်သူလူထုကရွေးကောက်တယ်ဆိုတော့ရာဂိုင်နှုန်းက85ရာဂိုင်နှုန်းပဲရှိတယ်ဒီလိုအနေအထားမျိုးမှာကျွန်တော်တို့ကဒီစင်ရေးလှုံထုံးလုံးကြီးတွေမှာ85ရာဂိုင်နှုန်းမဖြစ်မနေကြော်မှပြင်လို့ရမယ်ဆိုတော့ဒီပြင်ဆင်ခွင့်ကဒီစစ်တပ်ရဲ့လက်ထဲမှာဟိုအလုံးစုံကျွန်တော်တို့ကပေးထားရတာဖြစ်နေတယ်လွတ်တော်မှာကြည့်ရင်လည်း25ရာဂိုင်နှုန်းကဒါကျွန်တော်တို့မဖြစ်မနေပေးထားရတယ်တခါအုပ်ချုပ်ရေးမှာကြည့်ပြန်လို့ရှိရင်လည်းတည်ရဲရေးဝန်ကြီးဌာနတို့ကာကွယ်ရေးဝန်ကြီးဌာနတို့နောက်တခါဒီနေဆက်ဝေးရဝန်ကြီးဌာနတို့မှာဝန်ကြီးတွေကဒါကျွန်တော်တို့ရေးတော့ခံမဟုတ်တဲ့ဒီတက်မတော်စားကြီးဟာဟိုအစားအဆုံးနဲ့ပေါ့လေဒါတမရောမှာလည်းတာဝန်ထမ်းတော်နေနေဒီဘက်မှာလည်းအုပ်ချုပ်နေတယ်ဆိုတော့ပြောချင်တာကဖွဲ့စည်းပုံအခြေခံဥပဒေကိုလည်းတိုင်ထားတယ်လွတ်တော်ထဲမှာလည်းတိုင်ထားတယ်ဆိုတော့ဒီမိုကရေစီလုံးဝပြောင်းတယ်လို့တော့ကျွန်တော်ဘလို့လို့လည်းမှာကျွန်တော်လက်ခံပြရမရှိဘူးဟု
တ်ကဲ့ကျွန်တော်ကြားပြပြီးမရမယ်ဆိုရင်တော့ဘူစိမန်မှာလုံးမဲ့ပွဲမှာသူတို့အဓိကပြောနေတာအခုမှဒီပုံမှန်436ကိုပြင်ဖို့ဆိုပြီးသူတို့ပြောနေတယ်အဲ့ဒါနဲ့ပတ်သက်ပြီးအခုကဟောပြောဝဲမစခင်နေရအခုပေါ့လေဒီပေါ့ကျွန်တော်အင်တာနက်မှာ comment နဲ့တက်နေတဲ့ဟာမှာကြည့်လိုက်လို့ရှိရင်သူကဒီ436ကိုပြင်ဆင်ခြင်းဟာတမရော်ကိုဖြိုခွဲခြင်းဖြစ်တယ်ဆိုပြီးပြောဆိုနေတဲ့ရှိတယ်ပေါ့လေဒီပေါ်မှာဘယ်လိုမြင်ပါလဲခင်ဗျ
ာကျွန်တော်ကတော့ကျွန်တော်အမြင်ကတော့ရိုးရှင်းပါတယ်ကျွန်တော်တို့ကတမရော်ဆိုတာအတိုင်းကြီးကိုဟိုပြပရန်ကကာဝို့အတွက်ကျွန်တော်တို့ဖွဲ့စည်းရတဲ့ဖွဲ့တည်တယ်သူတို့ကဟိုဖွဲ့စည်းပုံအခြေခံဥပဒေကိုဟိုအထဲမှာဝင်ပြီးတော့လည်းနေရာယူထားကြလဲမလို့ဘူးလို့လွှတ်တော်ထဲမှာလည်းဝင်နေကြအကြောင်းကိုမရှိဘူးကျွန်တော်အုပ်ချုပ်ရေးမှာလည်းပါစရာအကြောင်းမရှိဘူးဒါကြောင့်မလို့ဂလိုနီနဲ့မှတမရော်ကိုဖြိုခွဲတာမဖြစ်ဘူးကျွန်တော်နားလည်တာတော့တမရော်ကိုတမရော်ပြပတတလေးစားခြင်းလို့ကျွန်တော်တို့တမရော်နေရာမှာထားခြင်းလို့ကျွန်တော်တို့နိုင်ငံရဲ့ရေးပါတဲ့သူရဲကောင်းတဲ့နေရာမှာထားခြင်းလို့သူတို့ကိုသူတို့ရဲ့တာဝန်စစ်စစ်သူတို့ရဲ့နေရာစစ်ကိုပြန်ပို့ဖို့ကြိုးစားနေအလုပ်လုပ်ပဲကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဒီဘက်မှာပေါ့လေအခုကနိုင်ငံရေးလက်ရှိပဂရီအခြေအနေကိုကြည့်လို့ရှိရင်ပေါ့လေနည်းနည်းရှုပ်ထွေးမှုလေးတွေနည်းနည်းဖြစ်နေတာတကယ်ဥမာဆိုဘာသာရေးနဲ့ပတ်သက်တာတို့ဘာလို့ပေါ့လေသူတို့ဒီလိုအခြေအနေမျိုးလေးတွေကလည်းရှိနေတယ်ရှိနေဆိုတာဆိုတော့ဒီရှုပ်ထွေးမှုတွေကပေါ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ကြိုးစားမှုနဲ့ရောပတ်သက်တယ်လို့ထင်ပါလားခင်ဗျ
အဲ့ဒီဟာကတော့ကျွန်တော်တို့အနေနဲ့လက်စုပ်လက်ကင်ကြားရဖို့တတိယဇာတ်ကတော့မရှိဘူးပေါ့လေဒါပေမဲ့အခြေအနေကနိုင်ငံရေးဘက်မှာကျွန်တော်တို့ဒီဟိုအကျက်တဲတွေဖြစ်လာတိုင်းဖြစ်လာတိုင်းမှာဘာသာရေးပြဿနာတွေဘာသာရေးပဋိပက္ခတွေပေါ်လာတယ်ပေါ်လာပြီးရင်ဆိုဘာသာရေးပဋိပက္ခအခုဆိုလို့ရှိရင်ကျွန်တော်တို့ဒီ2012ကစခဲ့တဲ့ဘာသာရေးပဋိပက္ခတွေက2014မှာဆိုပို့ပြီးတော့တိတိတသာသူကနိုင်ငံရေးဘက်ကပါသူကတိတိတသာဆက်ဖက်လာတာကိုတွေ့ရတယ်ဆိုတော့ဟိုတာမန်အမြင်နဲ့ပြောရင်တော့ကျွန်တော်တို့ရိုးသားမှုမရှိဘူးလို့ခံစားရပါတယ်ဒါပေမဲ့တသက်တစ်ခါရပြစရာလဲကျွန်တော်တို့ကမရှိတဲ့ခါကျတော့ဟိုတိတိကျကျဆွဆွဲမှုတော့ခတ်ပါတယ
်ဟုတ်ကဲ့ဒီလိုအခြေအနေနဲ့အနေထားမျိုးပါပေါ့လေ ပြည်သူတွေရောများဘယ်လိုများအကြံပေးကြမှာလဲခင်ဗျအ
ဲကျွန်တော်အမြင်ကတော့ပြည်သူတွေမှာဖြစ်နေတာကိုလည်းကျွန်တော်ကတော့ကိုချင်းစာမိပါတယ်ပြည်သူပြည်ရဲ့ဘဝမှာဟိုလွတ်လွတ်လပ်လပ်ပုံမှန်လေးလေးနဲ့ကျွန်တော်အသိပညာကြီးစီးပူးခွင့်ဆိုတာလည်းမရှိခဲ့ဘူးဒါပြီးတော့ဒီကျွန်တော်တို့တိုင်းပြည်မှာအခုအမြင့်တွေ့နေတဲ့ဒီစင်းရဲမွဲတင်မှုကြီးပေါ့လေဒါကြီးကလည်းကျွန်တော်တို့တိုင်းပြည်ရဲ့လူတွေရဲ့တွေးခေါ်စဉ်းစားမှုတွေကိုအများကြီးထိခိုက်စေတယ်လို့ကျွန်တော်ကအမြင်ပါတယ်ဆိုတော့ဒီအချက်တွေကြောင့်ပြည်သူတွေဒီတစ်ခါလေကြားလို့ရှိရင်လားအပ်တဲ့ဟိုမှတ်တိုက်ပြီးရဲ့ဟိုလမ်းတွေပေါ့ရောက်ရောက်သွားတတ်တယ်လို့တော့ကျွန်တော်တော့ဟိုမြင်မိပါတယ်ကျွန်တော်အနေနဲ့ဟိုဟိုလေးလေးဆဆကျွန်တော်အကြံပေးလို့တာကတော့ကျွန်တော်တို့ဒီဟိုအတိတ်တွေကိုဖြတ်သန်းခဲ့တဲ့လူတွေဖြစ်ပါတယ်ကျွန်တော်တို့ဟိုလွန်ခဲ့တဲ့နှစ်အစိတ်ကိုပြန်ကြည့်ပါလွန်ခဲ့တဲ့နှစ်90ကိုပြန်ကြည့်ကြပါကိုမီယာမီယာလောက်ကိုပြန်ကြည့်ပါဘယ်သူတွေကတိုင်းပြည်ပေါ်ကိုဘာတွေလုပ်ပြီးခဲ့တယ်လဲဆိုတာကိုဟိုပြည်သူဒီအပြည့်ဆုံးဖြစ်ပါတယ်ဒါတွေကိုကျွန်တော်တို့ဟိုမျက်စိမိတ်ပြီးညင်းလို့မရပါဘူးကိုယ်တိုင်ခံစားခဲ့ရတဲ့ကိစ္စတွေဖြစ်ပါတယ်
ဟုတ်ကဲ့ကိုမိုးသွေးခင်ဗျအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ပါခင်ဗျ